နှစ်စာကြိုရှေ့ပြေးနေတဲ့ software တွေတုံထားလို့ဈေးကွက်ထဲမှာရှိနေသမျှလက်ကင်ဖုန်းတွေနဲ့အသွင်လုံးဝမတူတဲ့လက်ကင်ဖုန်းလို့ဆိုပြီးတော့အဲ့ဒီတော့က Apple Company ရဲ့ CEO Steve Jobs က2019 January 6 ရက်နေ့ Macworld ညီလာခံကြီးမှာပြောပြီးတော့ပထမဆုံး iPhone ကိုမိတ်ဆက်ခဲ့တာအခုဆိုရင်10နှစ်ရှိခဲ့ပါပြီ
An iPod A phone And an internet communicator An iPod A phone
Are you getting it? Steve Jobs ပြောတာပြန်ကြတော့မှ iPhone တချင်းဆက်လေးတွေကိုပြန်သတိရတော့တယ်မဆူမြမွေ။နောက်လက်ကင်ဖုန်းတွေနဲ့ internet သုံးနိုင်တယ်ဆိုတာကလည်းအဲ့ဒီတုန်းကတော့အထူးတလဲကိုကြော်ညာခဲ့ရတာနော်။အခုတော့ smartphone လို့ဆိုတာနဲ့ internet ချိတ်လို့ရတယ်ဆိုတာအထူးတလဲရှင်းပြနေကြတော့မှမလို့တော့ဘူး။
အဲ့ဒီတော့က Steve Jobs ပထမဆုံး iPhone ကိုပွဲမထုတ်ခင်တုန်းကတော့လက်ကင်ဖုန်းဆိုတာဖုန်းပြောဖို့တက်တက်ပဲသုံးခဲ့ကြတာကိုရှင်။အခုလိုမျိုးပုံစံမျိုးစုံအတွက်အသုံးဝင်နေတဲ့ဆက်မျိုးမဟုတ်သေးဘူးလေ။အိမ်မတိုင်ခင်တုန်းကအင်တာနက်သုံးလို့ရတယ်လို့ဆိုတော့ဖုန်းတွေတော့ရှိနေပြီအထူးသဖြင့်တော့ BlackBerry ဖုန်းတွေပေါ့ဒါပေမဲ့အင်တာနက်ဆိုတာထက်ကိုအထူးကရုံသုံးအီးမေးလ်ပို့ဖို့သုံးကြတာမျိုးပဲနောက်အဲ့ဒီ BlackBerry ဖုန်းတွေကိုသုံးနေဆိုတာကလည်းကုမ္ပဏီကြီးတွေမှာအလုပ်လုပ်ကြတဲ့သူတို့ရုပ်လုပ်ငန်းတွေမှာတာဝန်ရှိတဲ့သူတို့ပဲသုံးကြတာမျိုးလေအဲ့ဒါကြောင့်မို့လို့အင်တာနက်ကိုလူတိုင်းလွယ်လွယ်ကူကူသုံးနိုင်မဲ့ iPhone ဆိုပြီးတော့တကူးတကကြီးညာတာပေါ့iPod တချင်းနားထောင်တဲ့ဆက်တွေကြတော့ဒီ2000ခုနှစ်ပါစထုတ်လိုက်တဲ့က Apple ကုမ္ပဏီဟာရှေ့ပြေးပစ္စည်းတွေကိုတီထွင်တဲ့ကုမ္ပဏီဆိုတာတာမန်လူတိုင်းအာရုံစိုက်စရာဖြစ်ခဲ့တယ်။လူတိုင်း iPod ဆက်ကလေးတွေကိုလိုချင်ခဲ့ကြတာလေ။အဲဒါကြောင့် iPod လိုတချင်းနားထောင်နိုင်မယ်ဖုန်းပြောနိုင်မယ်အင်တာနက်သုံးနိုင်မယ်ဆိုပြီးတော့မှ iPhone ကို Steve Jobs ကမိတ်ဆက်ပွဲထုတ်တာ
ပါ။ iPhone မပေါ်ခင်တုန်းကလက်ကင်ဖုန်းဈေးကွက်ထဲမှာအဓိကနာမည်ကြီးတာက Nokia, Motorola, Palm နဲ့ BlackBerry ပါ iPhone ပေါ်တဲ့နောက်ပိုင်းအဲ့ဒီဖုန်းတွေအတော့ကိုနောက်ောက်ကျကျန်ခဲ့တယ်။ Palm ဆိုလို့ရှိရင် smartphone လုပ်ငန်းကိုလုပ်ကုန်မလုပ်တော့ဘူး။ Nokia ဆိုလည်း Microsoft နဲ့ပေါင်းပြီးတော့ iPhone ကိုပြိုင်နိုင်မဲ့ smartphone ထုတ်ဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ဘူး။ Motorola ကိုလည်း Lenovo ကဝယ်လိုက်တယ်။ BlackBerry ဆိုလည်း smartphone တွေမထုတ်တော့ဘူးလို့မနှစ်ကပဲကြော်ညာခဲ့တယ်။ပြောရမယ်ဆိုတော့လွန်ခဲ့တဲ့10နှစ်ကျော်လုံးကလက်ကင်ဖုန်းဈေးကွက်မှာထိတ်တန့်ရောက်ခဲ့တဲ့ company တွေကအခုအတော်တော်လေးကိုနောက်ကျကျန်ခဲ့ပြီ။
ပထမဆုံး iPhone ကို Steve Jobs စပြီးမိတ်ဆက်ခဲ့တာ10နှစ်ပြည့်အထိမ်းအမှတ်နဲ့ဤပညာဆောင်ပါရှင်တွေတော်တော်များများရေးကြတဲ့ထဲမှာအဲတော့ Microsoft Company အကြီးအကဲပြောခဲ့တဲ့စကားကိုလည်းပြန်ပြီးတော့ကိုးကားကြပါတယ်။အဲ့ဒီချိန်တုန်းကဒီ Microsoft ရဲ့ CEO Steve Ballmer က$500နဲ့ရောင်းမဲ့ iPhone ကပေါက်ဖို့မလွယ်ပါဘူး။ဈေးကွက်ထဲမှာတိတိတတ်တာနေရာမရနိုင်ပါဘူးလို့ပြောခဲ့တာပါ။သူကအဲ့လိုမျိုးပြောခဲ့ပေမဲ့အခုဆိုလို့ရှိရင် iPhone ကကမ္ဘာ smartphone ဈေးကွက်မှာဒုတိယနေရာမှာရှိနေပါတယ်။ပထမ iPhone ကစပြီးတော့အခုလက်ရှိအထိစုစုပေါင်းရောင်းခဲ့ရတဲ့ iPhone အလုံးရေကလည်းသန်းပေါင်း1000ကျော်ရှိသွားပြီရှင့
်။ Some things people try for years never really take off then suddenly there's an explosion. Smartphones are maybe a good example of that. Been around since 96.
တခါလေကြာရင်နှစ်နဲ့ကြာအောင်မြင်ဖို့ကြိုးစားနေပေမဲ့မအောင်မြင်ပဲတစ်ချိန်မှာရုတ်တရက်ကြီးထအောင်မြင်တာမျိုးတွေရှိပါတယ်။ smartphone တွေကအကောင်းဆုံးဥပမာပါ။ smartphone တွေစပေါ်တာ1996ခုနှစ်ကတည်းကပါ။2008ခုနှစ်မှာ iPhone စထွက်လာတယ်။2008ခုနှစ်မှာ Google ရဲ့ Android စနစ်သုံးဖုန်းတွေထွက်လာတယ်။အဲဒီတည်းကစပြီး smartphone တွေအောင်မြင်လာခဲ့တာပါ။
smartphone တွေရဲ့အောင်မြင်မှုကို IHS Technology Company က Mobile Net Telecoms အကြီးအကဲ Director Ian Fox ကပြောပြတာပါ။
iPhone ပေါ်လာပြီးတော့စနစ်တွင်းလက်ကင်ဖုန်းလောကထဲမှာပြောင်းလဲသွားတာတွေကလည်းမနှဲဘူးဗျအဓိကတစ်ခုကတော့လက်ကင်ဖုန်းတွေမှာ cloud တွေနှိမ့်နေစရာမလိုတော့ဘူး iPhone ကဆက်ပြီးတော့ touch screen နည်းပညာကိုမိတ်ဆက်ခဲ့တာအခုဆိုလို့ရှိရင် smartphone အားလုံးနီးပါးက touch screen ပုံစံဒီဇိုင်းလှလှပါပါသေးသေးဖုန်းတွေဖြစ်ကုန်ကြပြီမဟုတ်လားမဆင်မြမွေ
နောက်တစ်သေးတာပြောင်းလဲသွားတာတခုကတော့အင်တာနက်ကိုချိတ်ဆက်နိုင်မှုပဲရှင်အခုလက်ရှိ smartphone တိုင်းမှာအင်တာနက်ကိုလွယ်လွယ်သုံးနိုင်ကြတော့လမ်းသွားရင်းနဲ့လမ်းပျောက်မှာပူစရာမလိုတော့ဘူးစာဖတ်ချင်တယ်ဆိုလို့ရှိရင်လည်း online စာကြည့်တိုက်တွေကနေပြီးတော့ကြိုက်တဲ့စာအုပ်ကိုရွေးချယ်ပြီးတော့ဖတ်လို့ရနေပြီ။တခြင်းနားထောင်ချင်တဲ့ရုပ်ရှင်ကြည့်ချင်တယ်ဆိုလို့ရှိရင်လည်းကြည့်လို့ရနေပြီလေ။ဒီလက်တော်ဝါးစာလက်ကင်ဖုန်းလေးတွေပေါ်မှာအားလုံးလုပ်လို့ရပါတယ်
။ Facebook သုံးတာလည်းထည့်ပြောအောင်လေးမဆွေမြမွေရဲ့ smartphone တွေရဲ့ဤပညာတိုးတက်လာတဲ့အတွက်လူတစ်ယောက်နဲ့တစ်ယောက်ဆက်သွယ်မှုပုံစံတွေကလည်းတိတ်ကိုပြောင်းလဲသွားပြီဗျ။ telephone call စကားပြောတဲ့အဆင့်ကနေပြီးတော့ရုပ်ပါမြင်နိုင်တဲ့ video call တွေလုပ်နိုင်ပါပြီ။
ပြန်တွေးကြည့်လို့ရှိရင် smartphone တွေကြောင့်မဟုတ်လို့ desktop computer အသုံးလဲအတော်ကိုနည်းသွားတယ်ရှင်။အရင်တော့ဆိုရင်ဒီ internet ကိုသုံးချင်တယ် email ပို့ချင်တယ်ဆိုလို့ရှိရင် computer တွေပေါ်မှာတကူးတကသုံးကြရတာ
။ Gartner ဈေးကွက်သုံးသက်တဲ့ company ရဲ့စီးရင်ရလက်ရှိမှာတစ်ကမ္ဘာလုံးမှာသုံးနေကြတဲ့လက်ကင်ဖုန်းအရေအတွက်ကတန်း 9,000 လောက်ရှိတယ်တဲ့။ desktop computer အလုံးကြီးကတော့တန်းပေါင်း 1,300 လောက်ပဲရှိတယ်လို့ AP သတင်းထဲမှာရေးပါတယ်။
2008ခုနှစ်မှာ Apple က iOS 13 iPhone နဲ့ smartphone ကိုစထုတ်ပြီးတော့2008ခုနှစ်ရောက်တော့ Google ကဒီ Android smartphone စနစ်ကိုမိတ်ဆက်ခဲ့တယ်ရှင်။ပထမဆုံး Android smartphone ကတော့ HTC ကထုတ်တဲ့ Dream ဆိုတဲ့ဖုန်းမှာပြောရရင်တော့အဲ့ဒီကနေပြီးတော့ smartphone တွေကလူတွေရဲ့ဘဝထဲမှာနေရာယူလိုက်လိုက်တာ smartphone မရှိလို့ရှင်ကိုယ့်အတွက်တခုခုလိုနေတယ်လို့ဖြစ်သွားတာ။အဲ့ဒါကြောင့် iPhone ကိုစပြီးမိတ်ဆက်ခဲ့တာ10နှစ်ပြည့်အထိမ်းအမှတ်နဲ့ Apple Company ကထုတ်တဲ့ကြေညာချက်ထဲမှာပြီးခဲ့တဲ့10နှစ်အတွင်းမှာကွန်ပျူတာလိုသုံးနိုင်တဲ့ smartphone တွေကိုအိတ်ဆောင်နဲ့တည်သွားနိုင်ပြီးလိုသလိုသုံးလို့ရတယ်ဆိုတာကို iPhone ကစံပြလုပ်ခဲ့ပြီးပါပြီတဲ့အဲ့ဒါအခုမှအစာပဲရှိပါသေးတယ်အကောင်းဆုံးတွေကိုထပ်ပြီးတော့တွေးလာရပါအောင်မယ်လို့အဲ့ဒီကြေညာချက်ထဲမှာပြောထားသေးတယ်ရှင်
တေချာရာကတော့လက်ကင် smartphone တွေဟာကိုနဲ့မကွာရှိနေတဲ့မိတ်ဆွေတွေလို့ဖြစ်လာနေတာပဲမဆီမမွေရဲ့တခုသိကျင်တယ်ဆိုလို့ရှိရင်ချက်ချင်းပဲ internet ပေါ်တက်ရှာလိုက်အောင်မယ်digital ကဘာကြီးကိုအိတ်ဆောင်နဲ့ထည့်ထားရတယ်လို့ပဲလို့တော့မှ Force Magazine ကြီးရဲ့ဆောင်းပါးမှာတင်စားပြီးတော့ပြောထားသေးတယ်။ smartphone တွေကြောင့်တည်တည်တသာပြောင်းလဲသွားတဲ့ကိစ္စတွေတဲမှာကလေးတွေကွန်ပျူတာသုံးနိုင်စွမ်းတိုးတက်လာတာကလည်းခြံထားလို့မရဘူးဗျ။ခုခေတ်ကလေးတွေက smartphone တွေနဲ့ကြီးလာကြတာဆိုတော့ internet ရဲ့အကျိုးကိုလည်းကောင်းကောင်းသိနေကြပြီ။တီထွင်သူတွေကလည်းကလေးတွေညံရီတိုးတက်စေမဲ့ကစားနည်းတွေမျိုးစုံကိုတီထွင်ကြတယ်။အဲဒါကြောင့်မလို့ computer internet ဆိုတာလူကြီးတွေမှသုံးကြတာမျိုးမဟုတ်တော့ဘူးမဆုမြမော။
ပထမဆုံး iPhone ကိုလွန်ခဲ့တဲ့10နှစ်တုန်းက Steve Jobs ကစပြီးတော့မိတ်ဆက်ခဲ့တော့ကသူတို့နှစ်နှစ်လောက်အချိန်ယူပြီးတော့ထွင်ထားတဲ့ iPhone ကလည်းလူတွေရဲ့နေမှုထိုင်မှုကိုပါပြောင်းလဲသွားစေမဲ့လက်ကင်ဖုန်းဖြစ်ပါတယ်လို့သူကပြောခဲ့တာကိုသားညွန့်ရဲ့
ဗပောင်းဆောင်ကနေပြီးတော့နည်းပညာသင်တဲ့ iPhone ကိုတီထွင်ထားတာဖြစ်လို့အဲ့ဒီဖုန်းမှာရင်သူတို့မူပိုင်လုပ်ခဲ့တဲ့တီထွင်မှုပေါင်း200ရှိပါတယ်ဗျ iPhone တွေကိုတီထွင်မှုကြောင့် Steve Jobs လည်းကမ္ဘာမှာကျော်ကြားသူတစ်ယောက်ဖြစ်ခဲ့ပါ
သူဦးဆောင်တီထွင်ခဲ့တဲ့ iPhone တွေကြောင့်မဟုတ်လို့ Apple Company ဟာကမ္ဘာမှာအမျက်အစွန်းအများဆုံးကုမ္ပဏီတစ်ခုဖြစ်လာခဲ့ပါတယ်။လက်ရှိမှာ iPhone 7နဲ့ 7 Plus တို့ကိုနောက်ဆုံးထုတ်ထားပြီးတော့ iPhone အယောင်တွေကတော့တက်နေပါတယ်။ကမ္ဘာဈေးကွက်ထဲမှာလည်း Android စနစ်သုံးဖုန်းတွေအယောင်ကို iPhone ကမကျော်နိုင်သေးပါဘူး။ဒါပေမဲ့လက်ရှိ Apple CEO Tim Cook ကတော့အကောင်းဆုံးစမ်းသပ်မှုတွေမြင်လာရအောင်မှာပါလို့ပြောထားပါတယ်ရှင်။